Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်စက်တင်ဘာလ26ရက်တောက်ကြနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line to meter 19.25 ရာနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။တော်တာရှင်များကျမရှင်လန်းကြပါစေရှင်ကျမအနန်းလောက်ပါအခုညနေပိုင်းအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်တော့အောင်ပါဒီညနေခင်းသတင်းတွေကိုမက်ခွာညူနဲ့အတူတင်ဆက်ပေးပါမှာခင်ဗျာအီရန်နဲ့ဆီးရီးယားနိုင်ငံတွေက IS သေကြတွေကိုလေကြောင်းကနေဆက်လက်တိုက်ခိုက်နေတာအနောက်နိုင်ငံတွေရဲ့နေချက်ကိုလိုနီဝါရကြောင့်အရှိအလေပိုင်းဒေသမှာအစွန်းရောက်ဝါရခေါင်းထောင်ထလာတာလို့အီရန်သမ္မတကပြောဆိုလိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါမှာနန်းလောင်ရေ
ဟုတ်ကဲ့ပါရှင်ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာအမျိုးသမီးပေါင်း6000ကျော်ကိုဆင်းရဲနွမ်းပါမှုရှော့ချရေးအစီအစဉ်နဲ့ပတ်သက်လို
့အဲဒါကျွန်တော်တို့ Clinton Global Initiative ဘာလဲ CGI အဖွဲ့အစီအစဉ်နဲ့ထောက်ပံ့တာပါခင်ဗျာ
ဘက်မြန်မာရဲ့ပြန်ကြားရေးတာဝန်ခံကိုစီတူဆိုမိုပြောသွားတာပါဒီအကြောင်းမကြခင်ကြားကြရမှာပါဒီကနေ့သတင်းတွေထဲမှာတော့အီရတ်နဲ့ဆီးရီးယားကအစ္စလာမစ်စစ်သွေးကြော်တွေကိုစစ်ရေးအရတိုက်ခိုက်မှုမှာ UK နိုင်ငံပါမယ်မပါဘူးဆိုတာတွတ်တော်မှာဒီကနေ့ဆွေးနွေးနေကြတဲ့သတင်းအနောက်နိုင်ငံတွေအပေါ်ရုရှားကစီးပွားရေးတံပြန်ပိတ်ဆို့မှုလုပ်တဲ့သတင်းတွေအပြင်လိုက်ဘီးရီးယားနိုင်ငံကအီဘိုလာရောဂါအကြောင်းသတင်းဆောင်းပါးတွေကိုမကြခင်နားဆင်ရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မခွာညိုရကတင်ညာပေးပါမယ်ရှင
်အမေရိကန်ဂျက်တိုက်လေယာဉ်တွေမောင်းသူမဲ့ဒုံးယင်တွေနဲ့တခြားလေယာဉ်တွေဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေက IS တိကျတွေကိုဒီကနေ့တောက်ကြနေမှာဆက်လက်တိုက်ခိုက်နေကြပါတယ် DL Azov ဒေသကလေကြောင်းတိုက်ခိုက်မှုအတွင်းမှာ IS တွေရဲ့ရေနံတင်ကားလေးစီးနဲ့တခြားကားတစ်စီးကိုတော့ဖျက်ဆီးနိုင်ခဲ့တယ်လို့အရှိအလေပိုင်းဒေသစစ်စင်ရေးကုကဲရေးအမေရိကန်စစ်ဌာနချုပ်ကပြောပါတယ်မနေ့တုန်းကတော့ဆီးရီးယားရှေ့မြောက်ပိုင်းကရေနံတပ်ဆင်တဲ့စစ်ရုံတရုံကိုအမေရိကန်ဦးဆောင်တဲ့မာမေးအဖွဲ့ကလေကြောင်းကတိုက်ခိုက်ရမှာစစ်သွေးကြော်14ယောက်နဲ့အရသား5ဦးသေဆုံးသွားတယ်လို့ဆီးရီးယားရေလေလာခဲခတ်သူတွေကပြောပါတယ်ဒေးလ်အဇော့ဒေတာကိုညဘက်မှာလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကကြာတာရင်းနေမှာပြောဆိုခဲ့တာပါအီရန်နိုင်ငံတွင်က IS စစ်သွေးကြော်တွေကိုပြင်သစ်ကလည်းလေကြောင်းကနေတိုက်ခိုက်နေပြီးဒေလိုတိုက်ခိုက်မှုတွေမှာပူးပေါင်းပါဝင်ဖို့ဗြိတိန်လွှတ်တော်ကဒီကနေ့မှမေးပြဆုံးဖြတ်ခဲ့ရင်တော့ဗြိတိန်နိုင်ငံလည်းအီရန်နိုင်ငံတွေကလေကြောင်းတိုက်ပွဲတွေမှာပါဝင်လာနိုင်တော့မှာဖြစ်ပါတယ် IS စစ်သွေးကြော်တွေကိုတိုက်ခိုက်နေနေဖို့ဟာနှစ်နဲ့ချီအချိန်ယူရနိုင်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကသတိပေးပြောဆိုပေမဲ့ဗြိတိန်နဲ့ဗြိတိန်နိုင်ငံသားတွေပေါ်တိုက်ခိုက်လာနိုင်တာကိုကာကွယ်ဖို့ပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ရမှာဖြစ်တယ်ဆိုပြီးပြောဆိုပါရခင်ဗျာ
အရှေ့လေပိုင်းဒေသမှာအစွန်းရောက်ဝါဒခေါင်းထောင်ထလာတာဟာအနောက်နိုင်ငံတွေရဲ့နယ်ချဲ့ကိုလိုနီဝါဒနဲ့သူတို့ရဲ့ဗျူဟာမြောက်အမှားယွင်းတွေကြောင့်သာဖြစ်တယ်ဆိုပြီးအီရန်သမ္မတကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ကြာသပတေးနေ့ကုလသမဂ္ဂအထွေထွေညီလာခံမှာသမ္မတဟက်ဆန်ရိုဟာနီကအကြမ်းဖက်ဝါဒကိုတံပြန်ခုခံဖို့ဒေသတွင်းကအလဲအလတ်ဝါဒီနိုင်ငံရေးသမားတွေခေါင်းဆောင်တွေအနေနဲ့ဥစားမှုပေးရမယ်ဆိုပြီးတော့လည်းပြောပါတယ်။ဒီလူသက်အကြမ်းဖက်အဖွဲ့တွေဟာသူတို့ကိုသူတို့အစ္စလာမ်ဝါဒီလို့ခေါ်နေကြတာကိုသူ့အနေနဲ့အံ့အားသင့်မိတဲ့အကြောင်းပိုပြီးအံ့အားသင့်တာကတော့သူတို့တွေနဲ့အတူအနောက်မီဒီယာတွေကဒီလိုအမှားယွင်းတွေကိုထပ်ပြောနေတာဖြစ်တဲ့အကြောင်းနဲ့ဒါဟာမွတ်စလင်တွေအားလုံးရဲ့မုန်းတီးမှုကိုစွန့်ပေးနေတာဖြစ်တယ်လို့သမ္မတကပြောပါတယ်။နျူကလ িয়ার ရေးမှလည်းတန်တမန်ရေးအရအမေရိကန်နဲ့ထိတ်တိုက်ရင်ဆိုင်တွေ့နေပေမဲ့အီရန်ဟာနျူကလ িয়ার စီစဉ်ကိုဆက်လုပ်သွားမှာဖြစ်တဲ့အကြောင်းလဲအီရန်သမ္မတကပြောပါတယ်။ဒါပေမဲ့နျူကလ িয়ার ရေးသဘောတူညီမှုရဖို့တန်နိဋ္ဌာန်ချထားတယ်လို့လည်းပြောပါတယ်။ထူးခြားတဲ့ဖြစ်ရပ်အနေနဲ့ကတော့ကြာသပတေးနေ့နှောင်းပိုင်းတုန်းကအီရန်ထိတ်တန်းသံအမတ်တွေနဲ့အမေရိကန်ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲတွေနယူးယောက်မှာတွေ့ဆုံခဲ့ပြီးဒီနေ့တောက်ကြနေ့မှာလည်းအီရန်ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးသဘောတူညီမှုရဖို့ထပ်မံတွေ့ဆုံဖို့ရှိနေတာပါကြာသပတေးနေ့တွေ့ဆုံပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအီရန်နိုင်ငံခြားရေးဝန်ကြီးဂျာဘက်ဆာရစ်နဲ့EU နိုင်ငံသားရေးရာမူဝါဒအကြီးအကဲ Catherine Ashton တို့တက်ရောက်ခဲ့ကြပါတယ်။ထူးထူးခြားခြားတိုးတက်မှုရှိမရှိဆိုတာကိုကွဲကွဲပြားပြားမသိရပါဘူး။အီရန်နဲ့အင်အားကြီး6နိုင်ငံဖြစ်ကြတဲ့ American, Britain, ပြင်သစ်ရုရှားတရုတ်နဲ့ဂျာမနီနိုင်ငံတို့ကြားအီရန်ရဲ့နျူကလ িয়ার စီစဉ်တွေရှော့ချမယ်ဆိုရင်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ထားတာကိုရှော့ချပေးမယ်ဆိုတဲ့သဘောတူညီမှုရဖို့နိုဝင်ဘာ24ရက်နေ့ကိုနောက်ဆုံးသတ်မှတ်ထားပါတယ်ရှင်။
လွန်ခဲ့တဲ့ဘက်ကအာဖဂန်နစ္စတန်မြို့တော်အနီးကဒေသတစ်ခုအတွင်းတာလီဘန်အကြမ်းဖက်သမားတွေကလူဒရာဇင်လောက်ကိုတပ်ဖြတ်ခဲ့တယ်လို့အာဖဂန်အရာရှိတွေကပြောပါရယ်ဂန်ဇီဒေသ RS10 KIA တွင်အကြံပတ်သမားတွေဟာလူစနစ်ရကိုကောင်းဖြတ်ကွန်မြခဲ့တဲ့အကြောင်းအာဏာပိုင်တွေကပြောဆိုတာပါတာလီဘန်တိုက်ခိုက်ရေး900လောက်ဟာဒေသတွင်းမှာတိုက်ခိုက်မှုတွေလုပ်နေပြီးလူ100လောက်ကိုလည်းတတ်ခဲ့တဲ့အကြောင်းအာဏာပိုင်တွေကိုကူကားပြီးရိုက်တာသတင်းဌာနကဖော်ပြပါရတယ်။ဒါဟာဒီနှစ်အကုန်နိုင်ငံခြားတပ်ဖွဲ့တွေအာဖဂန်ကဆုတ်ခွာတဲ့အခါမှာအဂျရက်စတန်ဒီတာကိုထိန်းချုပ်ဖို့အရေးလုံခြုံရေးတပ်ဖွဲ့တွေကန်တွယ်နိုင်ဖို့အာဖဂန်သမ္မတသစ်အနေနဲ့အလေးနဲ့ဆောင်ရွက်ရမယ့်အရေးလက္ခဏာလေးဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာလုံးဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီး44နိုင်ငံတက်ရောက်မဲ့အစည်းအဝေးတစ်ရပ်ကိုအမေရိကန်ပြည်ထောင်စုကဒီကနေ့အရှင်အဖြစ်လက်ခံကျင်းပတဲ့အခါ Ebola ရောဂါတိုက်ဖျက်ရေးကိစ္စဟာအဓိကအကြောင်းအရာဖြစ်မယ်လို့ခန့်မှန်းထားကြပါတယ်။ Ebola ရောဂါဆိုင်ရာအချက်အလက်ကိုဖြည့်ဆည်းရေးနိုင်ငံတကာအကူအညီပို့ပေးကြဖို့သမ္မတအိုဘားမားကကုလသမဂ္ဂအထူးအစည်းအဝေးတစ်ခုအတွင်းပန်ကြားခဲ့ပြီးတဲ့နောက်မှာပဲအခုအစည်းအဝေးကိုကျင်းပကြမှာပါ။ရောဂါပိုးတံအပြင်းထန်ဆုံးခံရတဲ့အထူးသဖြင့်အနောက်အာဖရိကဒေသမှာ Ebola ရောဂါဆိုင်ရာစိန်ခေါ်ချက်တွေကိုကုလသမဂ္ဂကအမြန်ဆုံးတုတ်ပြန်ဆောင်ရွက်နေတယ်လို့ Ebola တိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂဒုတိယလုပ်ငန်းညှိနှိုင်းရေးမှူးထိုနီဘန်ဘူရီကပြောပါရယ်လိုင်ဗေးရီးယားနိုင်ငံမှာဂရင်း200တိကျခွဲကုသရေးဌာနတစ်ခုတည်ဆောက်တာကြန့်ကြာနေတဲ့အတွက်အမြန်ပြီးအောင်အလုပ်သမားတွေကစူးစမ်းနေကြပါတယ်ဒီစည်းရုံးကိုသတင်းနှစ်ပတ်အတွင်းပြီးအောင်ဆောက်ဖို့မျှော်လင့်ထားတယ်လို့လုပ်ငန်းကြီးကြပ်ရေးမှူးကပြောပါရယ် Ebola ရောဂါကြောင့်လူပေါင်း 2,800 သေဆုံးပြီး 9,600 ကျော်ရောဂါပိုးကူးစက်ခံထားရပြီးတော့အများအဖြစ်အနောက်အာဖရိကဒေသကဂီနီလိုင်ဗေးရီးယားနဲ့ဆီရာလီယွန်နိုင်ငံတွေမှာဖြစ်ပါတယ်ရှင်
ဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA ကနေတောက်ကြနေညနေခင်းသတင်းများကိုဆက်လက်ကြေညာနေပါရခင်ဗျာတရုတ်နိုင်ငံရှင်ကျန်းပြည်နယ်ကလက်တလောအကြမ်းဖက်ပြည်ပခါတွေအတွင်းလူပေါင်း90လောက်သေဆုံးသွားတယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကပြောပါရယ်ဒေတာမြူရောဥရမ်ကီရဲ့အနောက်တောင်ဘက်ကလန်ထိုင်ခရိုင်မှာဖြစ်ပွားခဲ့တဲ့တနည်းအနေနဲ့ကအကြမ်းဖက်မှုအတွင်းလူ2ဦးသေဆုံးခဲ့တယ်လို့အနာပိုင်တွေကအစောပိုင်းမှာပြောဆိုခဲ့တာပါရဲစခန်းတစ်ခုနဲ့ဈေးဆိုင်နှစ်ဆိုင်ကပုံပောက်ကွဲမှုတွေအတွင်းရဲရရှိ4ဦးနဲ့အရသား6ဦးသေဆုံးသွားတယ်လို့ TN Shan သတင်းဌာနကဒီကနေ့တောက်ကြနေ့မှာအသေးစိတ်ထုတ်ပြန်ခဲ့ပါတယ်စူပူအကြမ်းဖက်သူတွေလို့ယူဆရတဲ့သူတွေကိုရဲတွေကပြက်ပြက်သားသားပစ်ခတ်တုံ့ပြန်ခဲ့တယ်လို့အဲ့ဒီသတင်းမှာဖော်ပြထားပါတယ်အကြမ်းဖက်မှုနောက်ဆက်တွဲအနေနဲ့အနည်းဆုံးလူ40သေဆုံးခဲ့ပြီး54ယောက်တန်ရာရရှိခဲ့ပါတယ်ဒီပိပခါတွေဟာပြစ်သက်ခံခဲ့ရတဲ့မမက်ထာဆန်ဦးဆောင်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့ဆိုပါတယ်ဒီအဆုံးရောက်အကြမ်းဖက်မှုတွေကိုသူဟာ2003ခုနှစ်ကတည်းကလှုပ်ဆောင်နေတာဖြစ်တယ်လို့ရဲတွေကပြောပါတယ်ရှင်ကျန်းပြည်နယ်မှာလူနည်းစုဝီကာတိုင်းရင်းသားတွေဟန်တရုတ်လူမျိုးတွေနဲ့အာဏာပိုင်တွေအကြားတစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေရှိနေပြီးအခုလိုအကြမ်းဖက်မှုတွေအကြောင်းလွန်ခဲ့တဲ့တစ်နှစ်ခွဲအတွင်းအနည်းဆုံးလူပေါင်း300လောက်သေဆုံးခဲ့ပါတယ်
အိန္ဒိယနိုင်ငံမြောက်ပိုင်းဟိမနာတောင်တန်းဒေသမှာအိန္ဒိယနဲ့တရုတ်နှစ်နိုင်ငံကြားသတင်းနှစ်ပတ်ကြာရှေ့မတူနောက်မဆုတ်ဖြစ်နေတဲ့တင်းမာမှုကိုဖြေရှင်းနိုင်ခဲ့ပြီလို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်အိန္ဒိယဝန်ကြီးဆုစမာရှွာရက်ကတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးတို့ဒီနယူးယောက်မြို့မှာဒီကနေ့တောက်ကြနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်အခုလိုပြောခဲ့တာပါတရုတ်တပ်ဖွဲ့ဝင်တွေဟာတောက်ကြနေ့မှာစတင်ဆုတ်ခွာပြီးအင်္ဂါနေ့မှာတော့အပြီးရုပ်သိမ်းပေးမှာဖြစ်တဲ့အကြောင်းနဲ့အခုလိုဖြည့်ရှင်းနိုင်တာဟာကြီးမားတဲ့အောင်မြင်မှုတစ်ရပ်ဖြစ်လဲသူကဖော်ပြခဲ့တာပါအိန္ဒိယကဒူဘိုင်နယ်မြေဖြစ်အခိုင်အမာပြောနေတဲ့နယ်စွန်နယ်ပြားလက်တက်တောင်တန်းဒေသမှာယာနဲ့ချီတဲ့တရုတ်တပ်ဖွဲ့ဝင်တွေရွှေ့လာခဲ့တာကြောင့်နှစ်နိုင်ငံကြားတင်းမာခဲ့ကြရတာပါ။အိန္ဒိယတရုတ်နယ်စပ်မှာတရုတ်ဘက်ကလမ်းတစ်ခုဖောင်နေပြီးအဲ့ဒီလမ်းကိုအိန္ဒိယဘက်ကသူပိုင်ဖြစ်သတ်မှတ်ထားတဲ့နယ်မြေတဲ့အထိတိုးချဲ့လိုတာဖြစ်တဲ့အကြောင်းအိန္ဒိယဘက်ကပြောပါတယ်။အခုအငင်းပွားနေတဲ့ဒေသမှာတရုတ်ဘက်ကလမ်းဆက်မချဲ့တော့ဘူးသဘောတူလိုက်တဲ့အကြောင်းနဲ့အပြန်လှန်အားဖြင့်အိန္ဒိယဘက်ကလည်းလေ့လာစောင့်ကြည့်နေတဲ့တဲကိုဖျက်ပေးဖို့သဘောတူခဲ့ပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံဟာဟိမွန်ဒါတောင်တန်းတစ်လျှောက်မိုင်ပေါင်း 2,500 နီးပါးနယ်မိတ်ချင်းထိဆက်နေပြီးနေဆက်ဒေတာမှာမကြာခဏဆိုသလိုပိုင်နဲ့အငင်းပွားမှုတွေဖြစ်နေခဲ့တာပါ
ဂျပန်နဲ့တရုတ်နှစ်နိုင်ငံကြားဆက်ဆံရေးတင်းမာနေမှုကြောင့်တရုတ်သမ္မတနဲ့တွေ့ဆုံမှုကိုဆက်လက်ပြုလုပ်ဖို့ဂျပန်ဝန်ကြီးချုပ်ကထပ်မံတောင်းဆိုလိုက်ပါတယ်မစ္စတာအာဘေကနိုဝင်ဘာလကျရင်ပေကျင်းမှာကျင်းပမယ့်ဒေတာရင်းအစည်းအဝေးမှာသူနဲ့မစ္စတာရှီတို့တွေ့ဆုံတဲ့အခါမှာထူးခြားမှုရှိနိုင်ပါလိမ့်မယ်လို့နယူးယောက်မြို့ဂျာတာဘေးနေကသတင်းတောက်တွေနဲ့တွေ့ချိန်မှာပြောခဲ့ပါတယ်နှစ်ဖက်စလုံးကပြည်လဲရပြည်လဲကြောင်းဆောင်ရွက်ကြမယ်ဆိုရင်ဖြစ်နိုင်ခြေအများကြီးရှိတယ်လို့လည်းသူကဆိုပါတယ်2012ခုနှစ်ဒီဇင်ဘာလမှာမစ္စတာအာဘေဝန်ကြီးချုပ်တာဝန်ယူခြင်းကဆလို့ တရုတ်သမ္မတနဲ့တွေ့ဆုံမှုအကြိမ်တောင်းဆိုနေပေမဲ့အခုထိတွေ့ဆုံမှုအထမမြောက်သေးပဲဖြစ်နေကြတာပါဂျပန်နဲ့တရုတ်ကြားမှာပိုင်နဲ့ငင်းပွားမှုတွေရှိနေတဲ့အတွက်ကြောင့်ရောမစ္စတာအာဝေးကဒုတိယကမ္ဘာစစ်တုန်းကဂျပန်ရာစစ်ရာဇဝတ်မှုကျူးလွန်သူတွေကိုဂုဏ်ပြုတဲ့အတွက်ကြောင့်နှစ်နိုင်ငံဆက်ဆံရေးတင်းမာနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကဝန်ကြီးချုပ်အာဘေကယာဇာကူနီသူရဲကောင်းပိမံကိုတွားရောက်ခဲ့ပြီးစစ်အတွင်းရာဇဝတ်မှုကျူးလွန်ခဲ့သူတွေအပါအဝင်ကမ္ဘာစစ်အတွင်းချဆုံးခဲ့ကြတဲ့သူတွေကိုကာရဝပြုခဲ့ပါတယ်ဂျပန်နိုင်ငံနေချက်စနစ်ကြောင့်အဓိကအထူးအနာဆုံးဖြစ်ခဲ့တဲ့တရုတ်နိုင်ငံဟာအခုလိုဝန်ကြီးချုပ်အာဘေရဲ့ယာဇာကူနီဖခင်ကြောင့်ကိုတွားရောက်လဲပတ်မှုကသူတို့နိုင်ငံကိုစော်ကားမှုအဖြစ်မှတ်ယူကန့်ကွက်နေတာဖြစ်ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာဒုက္ခသည်တွေအခြေချနေထိုင်ရေးဆိုင်ရာသဘောတူညီချက်တစ်ခုရဲ့အစိတ်အပိုင်းဖြစ်ဩစတြေးလျနိုင်ငံကကမ္ဘောဒီးယားကိုအမေရိကန်ဒေါ်လာ35သန်းပေးမယ်လို့ပြောလိုက်ပါတယ်သဘောတူညီချက်ရသဘောတူညီချက်ကိုလက်မှတ်ထိုးဖို့ဩစတြေးလျလူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ကြီးစကော့မာရီဆန်ဖနွမ်ပင်မြို့တော်စီကိုသွားရောက်တဲ့အချိန်မှာကမ္ဘောဒီးယားစန္ဒာပြသူတွေနဲ့ကြုံရပါတယ်ကမ္ဘောဒီးယားနိုင်ငံစီပို့မဲ့ဒုက္ခသည်အရေးအတွက်ကိုဩစတြေးလျကကန့်ကွက်မှာမဟုတ်ဘူးလို့သူကပြောပါတယ်ဒီအစီအစဉ်အရဩစတြေးလျနိုင်ငံကရာဇဝတ်ကျူးလွန်မှုတဲ့နောက်ကျောင်းရှိသူတွေကိုကမ္ဘောဒီးယားနိုင်ငံကလက်ခံရလိမ့်မယ်လို့စန္ဒာပြသူတွေကပြောပါတယ်။ပစိဖိတ်သမုဒ္ဒရာတွေကနော်ရူးကျွန်းလေးမှာထိမ့်သိမ်းထားတဲ့သူတွေပဲကမ္ဘောဒီးယားမှာရွှေ့ပြောင်းအခြေစိုက်ဖို့အစပိုင်းမှာအကျုံးဝင်မှာဖြစ်ပြီးဒီနှစ်ကုန်ပိုင်းလောက်မှာအစီအစဉ်စတင်ပွဲရှိတယ်လို့မစ္စတာမော်ရီဆန်ကကမ္ဘောဒီးယားသတင်းဌာနတွေကိုပြောပါတယ်။လာမယ့်ကာလအတွင်းဒုက္ခသည်၄-၅ယောက်လောက်ကိုစမ်းသပ်လက်ခံမယ်လို့ကမ္ဘောဒီးယားပြည်ထောင်ရေးဝန်ကြီးစာခန်းကကြာသပတေးနေ့မှာပြောပေမဲ့နောက်ထပ်အသေးစိတ်တွေကိုတော့မပြောပါဘူးရှင်။
ဒီကနေ့တောက်ကြနေမှာနောက်ထပ်အာကာသယာဉ်မှူးသုံးယောက်တို့နိုင်ငံတကာအာကာသစကန်ကိုရောက်ရှိသွားခဲ့ပါပြီ။အာကာသယာဉ်မှူးတွေဖြစ်ကြတဲ့အမေရိကန်တယောက်နဲ့ရုရှားနှစ်ယောက်တို့ကိုတင်ဆောင်သွားတဲ့ရုရှားလုဆိုယူးစ်ဒုံးမြန်ဟာဂျာတာဗရီနီကကာဇက်စတန်စကန်ကနေထွက်ခွာခဲ့ပြီးဂျိုပယ်လန်းကျောင်းကနေဒီဆင့်အာကာသစကန်ကိုဘေးကင်းလုံခြုံစွာအခြေချနိုင်ခဲ့ပါရယ်။အခုရောက်သွားကြတဲ့အာကာသယာဉ်မှူးတွေဟာနိုဝင်ဘာမှာကမ္ဘာမြေကိုပြန်ကြမယ်။အာကာသယာဉ်မှူးတွေဖြစ်ကြတဲ့ရုရှားတယောက်ဂျာမန်နဲ့အမေရိကန်တယောက်တို့နဲ့တွေ့ဆုံနေပြီဖြစ်ပါရယ်။အခုသွားရောက်တဲ့အာကာသယာဉ်သုံးယောက်ကတော့အာကာသစူးစမ်းလေ့လာမှုတွေဆောင်ရွက်ဖို့ရက်ပေါင်း190အာကာသစခန်းအတွင်းမှာနေထိုင်သွားကြမှာဖြစ်ပါရယ်ခင်ဗျာ
တောက်ကြနေနောက်ဆုံးတည်ထားရတဲ့သတင်းတွေကိုကိုအောင်အောင်နဲ့မတ်ခွာညိုတို့ကကြီးညာပေးခဲ့ကြတာပါအခုညနေခင်းဆက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်မတွေမှာတော့အရင်ဆုံးမြန်မာသတင်းနဲ့ဆက်ပါမယ်မြန်မာနိုင်ငံဒေသ6ခုမှာနေထိုင်ကြတဲ့အမျိုးသမီးပေါင်း6000ကျော်ကိုစီးရဲနွမ်းပါမှုရှော့ချရေးအစီအစဉ်အနေနဲ့အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ရဲ့ကလင်တန်နိုင်ငံတကာအကူအညီပေးရေးအစီအစဉ် CGI ကနေအမေရိကန်ဒေါ်လာ9သန်းထောက်ပံ့မယ်လို့ CGI ကထုတ်ပြန်လိုက်ပါတယ်ကူညီထောက်ပံ့ရေးအစီအစဉ်ကိုအမေရိကန်အခြေစိုက်PEC အဖွဲ့နဲ့မြမိတ်ဖက်အဖွဲ့တွေဖြစ်တဲ့ Chevron, Coca-Cola Foundation တို့ကနေတာဝန်ယူကူညီပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ် Clinton နိုင်ငံတကာအကူအညီပေးရေးအစီအစဉ်ရဲ့အကူအညီအကြောင်းကိုကုစီတူကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။American သမ္မတဟောင်းဘီကလင်တန်ဦးဆောင်တဲ့ Clinton Global Initiative CGI လို့ခေါ်တဲ့ Clinton နိုင်ငံတကာအကူအညီပေးရေးအစီအစဉ်ရဲ့ထောက်ပံ့မှုနဲ့မြန်မာနိုင်ငံဒေသ6ခုကအမျိုးသမီးတွေအတွက်စည်ရဲမှုလျှော့ချရေးစီးပွားရေးစွမ်းဆောင်ရည်မြင့်တင်ရေးကဏ္ဍတွေအတွက် American Dollar 9သန်းထောက်ပံ့ကူညီမယ်လို့ CGI အဖွဲ့ကထုတ်ပြန်ကြေညာလိုက်တာပါအခုကူညီထောက်ပံ့မှုကို American ခြေဆိုင် PAT အဖွဲ့ရဲ့မြန်မာဌာနခွဲ PAT မြန်မာနဲ့မိတ်ဖက်အဖွဲ့အစည်းတွေကအကောင့်ထဲပေါ်သွားမှာဖြစ်တယ်လို့ PAT မြန်မာရဲ့ပြန်ကြားရေးတာဝန်ခံကိုစီသူစိုးမိုးကအခုလိုပြောပါတယ
်အဲဟာကျွန်တော်တို့ Clinton Global Initiative ဘာလဲ CGI အဖွဲ့အစည်းအဝေးထောက်ပံ့တာပါခင်ဗျာသူတို့ CGI အဖွဲ့ဆိုတော့ကျွန်တော်တို့သိရတဲ့အတိုင်းလည်း American သမ္မတဟောင်း Clinton ဖွဲ့သွားတဲ့အဖွဲ့ပါဒါကဘာလို့မှရှိရဲ most pressing issue ပေါ့နော်အဲ့ issue တွေကိုတွားနေပြီးတော့နိုင်ငံကောင်းဆောင်လေးဒီ NGO ကအကြီးကဲတွေနောက်ကဘာတော်မှရှိတဲ့ security company ကြီးတွေက CEO တွေစုပေါင်းပြီးတော့ဒီနိုင်ငံတွေအခြေရှာပြီးတော့ဘယ်သူတို့ကဘယ်ထောက်ပံ့ရောက်မယ်ဆိုပြီးတော့ကျွေးနေတဲ့ကမှာကျွန်တော်တို့မှ CEO ပေါ့အခုကျွန်တော်တို့ DCGI အကူအညီကလာပါပြီဒါလည်းကမှာဒေါ်လာ9သန်းထောက်ပံ့ပါတယ်ထောက်ပံ့တဲ့ကမှာကျွန်တော်တို့ပတ်နေမှာနဲ့ပတ်နေမှာနဲ့ပူးတွဲပြီးတော့ပေါ့နော်လုပ်တဲ့မိတ်ဖက်ဖွဲ့စည်းရေးပေါ့ဒီ Coca-Cola ရဲ့နောက် Chevron ရဲ့ company ကြီးရဲ့အဲ့နှစ်ခု
ပတ်မြန်မာအဖွဲ့ရ1998ခုနှစ်ထဲကမြန်မာနိုင်ငံတွင်ကြေးရွာတွေမှာကျန်းမာရေးအသက်မွေးဝမ်းကြောင်းတိုးတက်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။အခုအကူအညီမှာတော့ American Company တွေဖြစ်တဲ့ Coca-Cola, American ဆိုင်းယင် Company, Chevron တို့နဲ့ပူးပေါင်းပြီးတော့လက်ရှိလုပ်ငန်းတွေတဲ့အကူအညီပေးရေးလုပ်ငန်းတွေဆက်လက်တိုးမြှင့်လုပ်ကန်သွားဖို့ရှိတယ်လို့ပတ်မြန်မာကပြောပါတယ်။အဲ့
တော့ကျွန်တော်တို့လောကျတော့ project တစ်ခုပေါ့နော်။ကျွန်တော်တို့ဒီ Coca-Cola လုပ်တဲ့ဆိုင်းယင်ရှိတယ်ခင်ဗျာ။နောက်တစ်ခါကျတော့ကျွန်တော်တို့ဒီ Chevron လုပ်တဲ့ Shine ဆိုတာရှိတယ်။အဲ့ဒီဆိုင်ရတော့ဒီပေါ့နော်ဒီမှာအမျိုးသမီးတွေဒီစီးပွားရေးစာစဉ်းကြရေးပေါ့အဲ့ဒါဆင်သူမိသားစုတွေ ဝင်ဝင်ချောင်းလာပြီးတော့တက်မရေးခြေခံအကုန်လုံးပေါ့လူနေမှုစင်တာနဲ့တည်းတွေ့မှာလဲသုံးမှာမယ်ဘယ်လောက်သုံးမယ်ဆိုတော့ကျွန်တော်တို့ဆက်ပြီးတော့ဟိုဖိနွင့်ညီနိုင်နေပါတယ်နောက်တစ်ခုကျ shine shine ကျတော့သူကတော့ဒီတက်မပြောရှင်တဲ့ဘဝကနေပြီးတော့ဒီသားစုတွေဝင်ဝင်တိုးတက်လာဖို့အတွက်ပေါ့နော်အဲ့အတွက်လောက်တာပါအဲ့အတွက်ကျွန်တော်တို့ကဘယ်လောက်ထောက်ပံ့မယ်ဆိုတာဟိုဟိုဆက်ပြီးတော့ညီနိုင်နေလုံးရှိပါတယ်ကျွန်တော်ခံစားရတော့ဒီကတော့ပါပြီ
ပက်မြန်မာရဲ့ပြန်ကြေးတာဝန်ခံကိုစီသူစိုးမိုးပြောတော့တာပါပတ်မြန်မာရဲ့မိဖက်အဖွဲ့စည်းရည်အနေနဲ့ရန်ကုန်မန္တလေးနဲ့သခိုင်းဒေသတွေမှာအကူအညီပေးရေးလုပ်ငန်းတွေကိုလုပ်ကိုင်နေပြီးတော့ CGN ရဲ့အကူအညီတွေကိုလည်းအဲ့ဒီဒေသတွေမှာတိုးမြင့်သုံးဆွဲသွားနိုင်တယ်လို့မျှော်မှန်းထားပါတယ်မြန်မာအမျိုးသမီးတွေအတွက်စီးပွားရေးစွမ်းအားမြင့်မားစေရေးအတွက်ငွေစုအသင်းတွေကတဆင့်ဘန်နာရေးစနစ်တစ်ခုတည်ထောင်နိုင်တဲ့သင်တန်းတွေအပြင်ကျေးလက်ဒေသကအမျိုးသမီးတွေစီးပွားရေးစွမ်းဆောင်ရည်မြင့်မားလာစေဖို့အကူအညီပေးသွားမယ်လို့ပတ်မြန်မာကပြောပါတယ်မြန်မာနိုင်ငံဟာလူ၄ဦးမှတဦးကျဆင်းရဲနွမ်းပါနေတယ်လို့သတ်မှတ်ခံထားရတာကြောင့်ဆင်းရဲနွမ်းပါမှုပပျောက်ရေးလှုပ်ဆောင်ချက်တွေအတွက်မြန်မာနိုင်ငံကိုကူညီဖို့ CGN ကရွေးချယ်ခဲ့တာဖြစ်တယ်လို့ CGN ကထုတ်ပြန်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းမစ်ကလင်တန်ရဲ့2013နိုဝင်ဘာလတုန်းကမြန်မာနိုင်ငံခီးစဉ်တွင်မြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံစဉ်မှာလဲဆင်းရဲတဲ့မြန်မာနိုင်ငံအတွက်သမ္မတဟောင်းကလင်တန်ရဲ့ CGN Clinton Global Initiative အနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ကူညီဆောင်ရွက်ပေးဖို့ဆွေးနွေးပန်ကြားခဲ့ပူပါတယ်မစ္စတာကလင်တန်ဟာ CGN လို့ခေါ်တဲ့ Clinton နိုင်ငံကအကူအညီပေးရေးအစီအစဉ်ကိုကမ္ဘာတဝန်းနယ်ပယ်အသီးသီးမှာဦးစီးဦးဆောင်လုပ်နေသူတွေကိုစုစည်းပြီးတော့ကမ္ဘာကြီးရင်ဆိုင်နေရတဲ့အရေးကြီးစိန်ခေါ်မှုတွေအတွက်ထိုးထွင်းဆန်းသစ်တဲ့အဖြေတွေကိုရှာဖို့နဲ့အကောင့်အထည်ဖော်ဖို့ထူထောင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ရန်ကုန်ကနေကိုစီတူတင်ပြသွားတာပါရှင်။အီရန်နဲ့ဆီးရီးယားကအစ္စလာမစ်စစ်သွေးကြွတွေကိုစီရီးအယတိုက်ခိုက်ရမှာဗြိတိန်နိုင်ငံပါမယ်မပါဘူးဆိုတာကိုဗြိတိန်ပါလီမန်အတွင်းဒီကနေ့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဦးဆောင်ပြီးအခြေအတင်ဆွေးနွေးနေပါတယ်။အာဖဂန်နစ္စတန်နဲ့အီရတ်စစ်ပွဲတွေတုန်းကအမေရိကန်ရဲ့အနီးဆုံးမဟာမိတ်ဖြစ်ပေမဲ့အခုအမေရိကန်ဦးဆောင်ပြီးလေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့ညွန့်ပေါင်းအဖွဲ့မှာတော့ဗြိတိန်နိုင်ငံအခုအချိန်ထိမပါသေးပါဘူး။ ISIS အစွန်ရောက်အဖွဲ့ကိုနိုင်နေရေးနိုင်ငံတကာညွန့်ပေါင်းအဖွဲ့နဲ့ပတ်သက်ပြီးဗြိတိန်နိုင်ငံရဲ့သဘောထားကို VOA သတင်းထောက် Henry Richwell ရဲ့သတင်းပေးပို့ချက်ကိုကိုအောင်အောင်ကပြောပြပါလိမ့်မယ်။
IS လက်နက်ကင်တွေကတူရကီစီးရီးယားနယ်စပ်အထိရောက်နေကြပါပြီ။နယ်စပ်နာကရွာနွေရွာကိုထိန်းချုပ်နိုင်ဖို့ကတ်တပ်ဖွဲ့နဲ့စစ်သွေးကြွတွေတိုက်ခိုက်နေတာကိုစီးရီးယားဒုက္ခသည်တွေနဲ့တူရကီစစ်သားတွေကတောင်ငုံပေါ်ကနေစောင့်ကြည့်ကြပါရယ်။ဒီထက်မှာဒေသခံရွာသားဟယ်လီအက်စလန်နဲ့အပါဝင်ပ
ါ IS ဖွဲ့ရဲ့တင်ကားတွေနဲ့ကားတွေဘိုးဘန်းရွာထဲဝင်သွားပါတယ်။တင်ကားတွေမော်တာတွေနဲ့အဲ့နေရာကိုသူတို့ပစ်ခတ်ကြတာပါ။
စီးရီးယားနဲ့အီရတ်က IS အဖွဲ့အနေအားတွေကိုဗုဒ္ဓဟူးနေ့ကအမေရိကန်ဦးဆောင်ပြီးလေကြောင်းကနေဆက်တိုက်ပါတယ်ဒီပွဲမှာဗြိတိန်ကအခုချိန်ထိမပါသေးပါဘူးပြင်သစ်နဲ့ပင်လယ်ဖွေးအာရဗ်နိုင်ငံအများပြားပါဝင်တိုက်ခတ်ကြပါတယ် IS အဖွဲ့ဟာသူ့နိုင်ငံအတွက်ရှင်းလင်းသိသာတဲ့ချင်းကြောင်းမှုတစ်ခုပါလို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကအင်္ဂါနေ့မှာပြောပါတယ
် I am convinced that ISIL is a direct threat
ISIL ဟာဗြိတိန်အတွက်တိုက်ရိုက်ချင်းချောင်းမှုဖြစ်တယ်ဆိုတာကျွန်တော်ယုံကြည်ပါတယ်သူတို့ကိုချိန်မုံမှုအခုဆိုရင်ပြည်စုံတဲ့မဟာဗျူဟာတစ်ခုရှိနေပါပြီ
ဒီစကားတွေအတိုင်းလှုပ်ဖို့ကတော့ခက်ခဲနိုင်ပါတယ်။လွန်ခဲ့တဲ့တစ်နှစ်မှာစီးရီးယားသမ္မတဘရှာအယ်အာဆတ်ကအရတားတွေကိုဒါရုလက်နဲ့တုံတိုက်ခိုက်ပြီးတဲ့နောက်စီးရီးအရရေးယူဖို့ကိုဗြိတိရှ်သမ္မတတွေကကန့်ကွက်ကြပါတယ်။အဲဒီအရှုံးကဗြိတိန်ဆိုရကို6လန့်နေတော့မယ်လို့ကာတာအခြေစိုက်မူဝါဒရေးရာအဖွဲ့ Royal United Service Institute ကဥက္ကဋ္ဌမိုက်ကယ်စတက်ဖန်ကပြောပါတယ်။
The fallout from the vote on Syria was extremely detrimental to our
Syria ye ma me shoung twa da ga chanarou ye data rin ane tha ko tait thik khai se ba de Iraq sit pwae lun a chin ni tchu ko chanarou sat khan sa ya bi a da ga 2014 thi shi ni dong be lo chanarou tin ma de
da bi ye naw ba la me so de a dik ga me kun ko a naw ka ba ga a phie me pe de bu lo London King's College ga Craig Larkin ga
pyo le against the conventional army and this is the problem
why tumi uja sit ta khu ne tai pwe ma hop paw crisis ko nen nen pi yin ne mye thain chou mu pai ma tatana shi la nai ma de a naw nangan ni ga tat phwe yi chat tha bu lo la nai ma de
ISIS ကိုဒေတာရင်းတပ်ဖွဲ့တွေကရင်ဆိုင်တိုက်ခိုက်တာမျိုးအမေရိကန်နဲ့မဟာမိတ်တွေကဖြစ်ကျင်ပါတယ်။ Iraq မှာတော့စစ်တပ်နဲ့ Kurdish Peshmerga တပ်ဖွဲ့တွေကအဲ့ဒီလိုလုပ်နေတာပါ။ ISIS ကိုချေမှုန်းရေးညွန်ပေါင်းအဖွဲ့ကိစ္စကိုနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာဝန်ကြီးချုပ်ကင်မရွန်ကအီရန်သမ္မတဟက်ဆန်ရူဟာနီနဲ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါဟာဗြိတိန်နဲ့အီရန်ခေါင်းဆောင်တွေအကြား35နှစ်အတွင်းပထမဆုံးတွေ့ဆုံတာပါ။ဗြိတိန်နိုင်ငံအနေနဲ့ညွန်ပေါင်းအဖွဲ့မှာဘာကြောင့်ပါဝင်သင့်တယ်ဆိုတာကို Mr. Cameron အနေနဲ့ဗြိတိန်ကအကြွတ်တော်မှတ်တွေကိုစီယုံပြောဆိုရပါလိမ့်မယ်ခင်ဗျာ
ကိုအောင်ပါရှင်အနောက်နိုင်ငံတွေရဲ့စီးပွားရေးတန်ခတ်မှုကိုလက်စားချေတုံ့ပြန်တဲ့အနေနဲ့ရုရှားအစိုးရကဩစတြေးလျဥရောပသမဂ္ဂနော်ဝေးနဲ့မြောက်အမေရိကနိုင်ငံတွေကတင်ပို့တဲ့စားတောက်ကုန်တွေကိုတားမြစ်ပိတ်ပင်လိုက်ပါတယ်ရုရှားအစိုးရကတော့ပြည်ရင်းထုတ်ကုန်တွေကိုပိုပြီးမြင့်တင်အားပေးဖို့ဖြစ်တယ်လို့ဆိုပေမဲ့စားတောက်ကုန်ဈေးနှုန်းတွေမြင့်တက်လာမှာကိုဝယ်ယူစားသုံးသူတွေကစိုးရိမ်နေပါတယ် VOA သတင်းချောက် Daniel Sheriff Moscow မြို့ကနေသတင်းပေးပို့ထားတာကိုမိုက်အင်ဂျင်နိုင်ကပြောပြမှာပါ
ရုရှားနိုင်ငံမှာအကြီးဆုံးအသားထုတ်ကုန်လုပ်ငန်းဖြစ်တဲ့ Chakazovo ကုမ္ပဏီဟာမော်စကိုမြို့တော်အတွက်တစ်နှစ်ကိုစက်သားတန်ချိန်4,500ပေးပို့နေတာပါ။ကြီးရင်းထုတ်ကုန်တွေတိုးလာတာဟာဒီဘက်ကတင်သွင်းတဲ့အသားနဲ့စိုက်ပျိုးရေးထွက်ကုန်ပစ္စည်းတွေပေါ်မိခိုနေရတာကိုရော့ကြစေတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းအနောက်နိုင်ငံကတင်ပို့တဲ့စားတောက်ကုန်ပစ္စည်းတွေကိုပိတ်ပင်ခြင်းအပြင်တီရင်းထုတ်စားတောက်ကုန်ဈေးနှုန်းတွေလည်းမြင့်တက်လာမှာကိုစိုးရိမ်နေသူတွေလည်းရှိပါတယ
်
။ကုန်ဈေးနှုန်းတွေမြင့်လာမှာကိုကျမတကယ်စိုးရိမ်တာပါ။အခုဆိုရင်ရုရှားပြည်ရင်းထုတ်စားတောက်ကုန်ရဲ့ဈေးနှုန်းကပြပကတင်ပို့တဲ့စားတောက်ကုန်ဈေးနှုန်းနဲ့တော့အပြိုင်ဆိုင်ဖြစ်နေပါပြီ
။ဒါပေမဲ့လည်းရုရှားဆိုရကတော့အနောက်နိုင်ငံတွေရဲ့ပို့ကုန်တွေကိုတားမြစ်ထားပြီးမြင်အာရှနဲ့လက်တင်အမေရိကကစားတောက်ကုန်တွေကိုအစားထိုးတင်သွင်းဖို့မျှော်လင့်ထားတာကြောင့်စားတောက်ကုန်နဲ့ဈေးနှုန်းတွေအပေါ်မှာဆူဆူရွရွရွထိခိုက်မှာမဟုတ်ဘူးလို့ပြောပါရယ်။ရုရှားဟာအမေရိကန်ပြည်ထောင်စုရဲ့ကြက်ဘဲမွေးမြူရေးထုတ်ကုန်ပစ္စည်းတွေကိုအများဆုံးဝယ်ယူနေတဲ့နိုင်ငံတစ်ခုပါ။အခုလိုရုရှားဆိုရကပိတ်ပင်လိုက်တာကြောင့် Chakazovo လို့ပြည်ရင်းကုမ္ပဏီကြီးတွေအတွက်ဈေးကွက်ရှယ်ယာတွေပိုပြီးရစေတယ်လို့ကုမ္ပဏီရဲ့ပြောခွင့်ရပုဂ္ဂိုလ် Yuri Chachenko ကပြောပါရ
ယ်
။အခုလိုပြည်ပကတင်သွင်းတဲ့ကုန်ပစ္စည်းတွေကိုပိတ်ပင်တားမြစ်တာကျွန်တော်တို့လိုပြည်ရင်းထုတ်ကုန်လုပ်ငန်းရှင်တွေအတွက်ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ပြီးတော့ရုရှားနိုင်ငံရဲ့စိုက်ပျိုးရေးထွက်ကုန်တွေကိုပိုပြီးမြင့်တင်အောင်ရောက်ပါတယ်။
ဒီလိုရုရှားကုမ္ပဏီကြီးတွေတွင်မကပါဘူး။နှုတ်ထွက်ပစ္စည်းတွေရောင်းတဲ့ကုမ္ပဏီဖြစ်တဲ့ Most Medin ရဲ့လက်ထောက်ညွှန်ကြားရေးမှူးကလည်းသူ့ဆိုင်ကပစ္စည်းတွေဟာဥရောပကတင်ပို့တဲ့ cheese တွေထက်ပိုပြီးကောင်းမွန်လက်ဆက်တယ်လို့ဆိုပါတယ်။ဒါပေမဲ့လို့သူ့ရဲ့ကုန်ပစ္စည်းရောင်းအားတက်လာပေမဲ့အနောက်နိုင်ငံကတင်သွင်းတဲ့ကုန်တွေကိုပိတ်ပင်ထားတဲ့အတွက်ဈေးကွက်မှာအကန့်အသတ်တွေရှိနေတယ်လို့သူကပြောပါတယ
်။
နိုင်ငံတကာမြန်မာရုရှားဟာတီးခြားခွဲပြီးရပ်တည်နေတယ်ဆိုတာမျိုးမဖြစ်သင့်ပါဘူး။ခုဆိုရင်ဆီရီနိုင်ငံစစ်ပစ္စည်းနဲ့ကျွန်တော်တို့ရဲ့နှုတ်ထွက်စားတောက်ကုန်တွေကိုထုတ်လုပ်နေတာပါတကယ်လို့သာဆီရီကပစ္စည်းတွေကိုဒီမှာသုံးဝင်မပြုတော့ဘူးဆိုရင်ဒီလိုစစ်ပစ္စည်းမျိုးတွေမရနိုင်တော့ဘူးလေ
ယူကရိန်းပဋိပက္ခနဲ့ပတ်သက်လို့ရုရှားနဲ့အနောက်နိုင်ငံတွေကြားစီးပွားရေးအရအပြန်အလှန်ပိတ်ဆို့အရေးယူနေကြတာဟာကုန်သွယ်ရေးစစ်ပွဲအသွင်ဖြစ်လာနိုင်ပါတယ်ဒါအပြင် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုတရားစွဲမယ်လို့ရုရှားဆိုရကချိန်ချောက်ထားပါတယ်2012ခုနှစ်ကအမေရိကန်ပြည်ထောင်စုရဲ့ကြက်ဘဲမွေးမြူရေးထုတ်ကုန်ပစ္စည်းတွေပိတ်ပင်ထားတာကိုရုရှားကရုတ်သိမ်းပြီးတဲ့နောက်အမေရိကန်ရဲ့ထောက်ခံချက်နဲ့ရုရှားဟာ WTO ရဲ့အဖွဲ့ဝင်နိုင်ငံဖြစ်လာခဲ့တာပါရှင်
ရာချာပြအခုတလောမြန်မာနိုင်ငံမှာမီဒီယာလောကနဲ့အန်အပိုင်တို့အကြားထိတိုက်ရင်ဆိုင်တွေ့မှုတွေကြားလာရပါတယ်။ဒါဟာအန်အပိုင်တွေဘက်ကပုံမူတင်းကျပ်ချုပ်ချယ်လာလို့လားမီဒီယာလောကသားတွေဘက်ကအာဏာချက်တွေစီနေလို့လားဒါမှမဟုတ်နှစ်ခုစလုံးကြောင့်လားဒီလောကနှစ်ခုအကြားသဟဇတာဖြစ်နိုင်မဲ့အလားအလာကိုရှိပါသလားဆိုတာတွေကိုအခုလာမယ့်စနေညတိုက်ရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှင်ခင်ဗျာ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323855994 fax number 2323855992ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတို့ဆင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့ပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
တရိုက်လေလိုက်မှာပါဝင်ဆွေးနွေးကြဖို့အထမှန်ဖိတ်ခေါ်ပါရရှင်။လိုင်ဘီးရီးယားနိုင်ငံမှာအီဘိုလာကြောင့်အလူ1500ကျော်သေဆုံးခဲ့ရပါပြီ။အီဘိုလာရောဂါနဲ့သေဆုံးသူရဲ့ခန္ဓာကိုယ်ကရောဂါပြန့်နှံ့မှုအများဆုံးဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဝန်ထမ်းတွေကပြောပါရယ်။လိုင်ဘီးရီးယားကတာဝန်ရှိသူတွေဟာသေဆုံးသူတွေရဲ့ခန္ဓာကိုယ်ကိုမြုပ်နှံဖို့အထူးမြုပ်နှံရေးအဖွဲ့ကိုခေါ်ဖို့ပြည်သူတွေကိုခက်ခဲခက်ခဲစီရင်ထားရပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်ဆောင်ချက်တွေဟာကျန်းရင်းသူမိသားစုဝင်တွေအတွက်ဘလောက်ခက်ခဲသလဲဆိုတာလိုင်ဘီးရီးယားနိုင်ငံရဲ့မြို့တော်မွန်ရိုဗီယာကနေအန်လို့တင်ပြပို့ထားတာကိုကိုငင်းချမ်းကပြောပြမှာပါရှင်
။အခုလိုမိုးရွာနေတာမကောင်းပါဘူး။ဘာဖြစ်လို့လဲဆိုတော့နေအောင်ကြီးကအီဘိုလာပိုးကိုတတ်နိုင်ပါတယ်။မြို့နိုင်ရေးအဖွဲ့တွေကလည်းနေသားတွေနေကိုသဘောကျပါတယ်။ဒါပေမဲ့ဂျာတူကာကူလာကိုတော့ဒီနေ့မြုပ်နှံရမှာပါ။အိမ်နီးချင်းတွေကလည်းစိုးရိမ်နေကြပါတယ်။မနေ့ကအဲကမ်းမှာတယောက်တည်းထိုင်းနေတော့သူသေဆုံးသွားတာဖြစ်ပါတယ်။ကျမ်းမာရေးလုပ်သားတွေကသူ့ရဲ့ကလေးလေးယောက်ကိုအိမ်အပြင်ထွက်ခိုင်းခဲ့ရပြီးသူ့ကိုလည်းတွန့်လှန်နေတာကိုတွေ့ခဲ့ရပါတယ်။ ကလေးတွေကိုတော့အီဘိုလာထိန်းသိမ်းစခန်းကိုပို့ထားရပြီးသူတို့ရဲ့အမေလည်းအဲ့ဒီစခန်းမှာအိမ်မပြန်ခင်နေခဲ့ရတာပါမွန်ရိုဗီယာကဆေးကုသစခန်းတွေမှာလူပြည့်နေပြီးဆေးရုံတင်ကားကလည်းသူ့ကိုမတင်ပါဘူးမြို့နယ်ရေးအဖွဲ့ကသူ့ခန္ဓာကိုယ်ကိုထုတ်လာတဲ့အချိန်မှာဂျက်စမစ်ကသူ့ရဲ့အတော်ကိုကြည့်ဖို့ရှေ့ကိုတိုးလိုက်ပါတယ်ဒါပေမဲ့မြို့နယ်ရေးအဖွဲ့ကခေါင်းဆောင်ကသူ့ကိုအနောက်ပြန်ဆုတ်ခိုင်းပြီးဓာတ်ရုပ်ဆေးတွေကအလွန်ပြင်းပါတယ်လို့ပြောပါတယ
် The family are not burying her at least to see her for the last time
မိသားစုအနေနဲ့သူ့ကိုမြင်မြုပ်နိုင်မအောင်ဒါကြောင့်မလို့သူ့ကိုနောက်ဆုံးအနေနဲ့မြင်ချင်တယ်ကျမလုံးဝစိတ်မကောင်း
မိသားစုအနေနဲ့ဂျာတူးမှာအီဘိုလာရှိမရှိဘယ်တော့မှသိမှာတော့မဟုတ်ပါဘူး။သေတဲ့သူတွေကိုအသာထားအောင်လိုက်ဘေးရီးယားမှာအသက်ရှင်တဲ့လူတွေအားလုံးကိုတော့အီဘိုလာရှိမရှိမစစ်နိုင်ပါဘူး။ဒါကြောင့်မိုက်ကီဘီခရိုင်မှာသေဆုံးသူမှန်သမျှကိုအီဘိုလာလို့သဘောထားရပါတယ်။ဘယ်သူကမှတော့မကန့်ကွက်ပါဘူး။ဂျိုတင်သတိထားပြီးလုံနေရတဲ့အတွက်ဒါရီကခက်ခဲပါတယ်။ဒါပေမဲ့အတုပအခမ်းအနားလည်းမလုပ်တလို့ညာလုံးပေါင်းစောင့်နာတွေဘာမှမလုပ်ဖြစ်ပါဘူးလို့သူ့ရဲ့အကိုဖြစ်တဲ့ဖုန်းတော်ကြီးဂျွန်စိန်ဘတ်ကပြောပါတယ်။အုတ်ကူနားကိုတော့မသွားနိုင်ပါဘူး။နောက်ပြီးကလေးတွေကလည်းရှိသေးတယ်လေ။အခုလိုဂျိုတင်သတိထားမှုတွေကအသက်ပေါင်းများစွာကိုကယ်တင်နိုင်ပေမဲ့ဝန်းနည်းမှုကိုတိုးစေပါတယ်လို့မြို့တော်ဝင်ကပြောပါတယ်
။ Sorrowful it is disgraceful to us because our culture of burying is like when someone dies you give them a lot of respect but for now it is not happening like that.
ကျွန်တော်တို့အတွက်ဆက်ဆရာကြီးပါဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ယဉ်ကျေးမှုအရာတရားရောက်သိဆုံးသွားရင်လေးစားမှုအများကြီးပေးရပါမယ်အခုတော့ဘာမှမလုပ်နိုင်ဘူးလေအကြောက်တရားနဲ့နောက်တရားမသေးဘူးအခုလိုလုံနေရတာပါအလုံးဆက်ဆရာကြီးပါ
Ebola ရောဂါပြီးသွားရင်တော့ဂျာတူးကိုတည်တည်ချာချာပြန်မြှုပ်ပေးမယ်လို့သူတို့ပြောနေကြပါတယ်ဂျာတူးသွားနေကြဖျားเจ้าကိုလည်းဒီတနင်္ဂနွေနေ့မှာလူအနည်းငယ်လောက်ပဲလာတက်ပြီးတယောက်နဲ့တယောက်လည်းမထိအောင်သတိထားနေကြပါတယ်ဒီဖျားเจ้าကတရားဟောဆရာနဲ့လက်ထောက်တရားဟောဆရာအပါအဝင်ဂျာတူးဟာဒီလအတွင်းမှာသေဆုံးသူ9ယောက်မြောက်ဖြစ်ပါတယ
် So that this is the woman of the church being in the valley
ဖျားရှိခိုးเจ้าအတွက်ဒီအချိန်ဟာအမောင်နဲ့ရောက်နေတဲ့အချိန်ဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့ဖြတ်စည်းနိုင်မှာမဟုတ်ပါဘူ
းဂျာတူးအနေနဲ့ရှေ့ဆုံးကနေဥဆောင်ပြီးစူတောင်းသချင်းဆိုနေမှာပါလို့သူ့တငယ်ချင်းရီတာဝါဟစ်ကတော့သတိရနေပါတယ
်Thank you, Lord. Thank you, Lord. All that I have to say is thank you, Lord.
အဲ့ဒါသူဆိုနေကြတဲ့ချင်းပဲလေ
။ဖျားเจ้าတက်ပြီးစိတ်ဖြည့်အားရကြပါတယ်။ဂျာတူးနဲ့အခြားသူတွေအတွက်အမတ်တရားပွဲလဲနောင်ကျရင်ကျင်းပမှာပါ။အခုလောလောဆယ်မှာတော့ဝမ်းနည်းမှုတွေကတိမ်တွေလိုပဲလွှမ်းမိုးနေပါတယ်။ဒါကြောင့်မိုးရွာတာမကောင်းပါဘူးခင်ဗျာ။
VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေရတာဖြစ်ပါရဲ့ရှင်အခုမြန်မာကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းမှာပဲ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နိုင်စင် TV အစီအစဉ်ကိုကြည့်ရှုနိုင်ကြပါရဲ့ရှင် VOA အတန်လွှင့်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ထိတ်တန့်ရောက်တင်အချင်းချုပ်ကိုကိုအောင်အောင်ကတလက်အကြေညာပေးပါမယ်ရှင်
အမေရိကန်ချက်တလင်တွေမောင်းသူမဲ့ဒုံးရင်တွေနဲ့တခြားလေရင်တွေဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေက IS တိုက်ကြတွေကိုဒီကနေ့တောက်ကြနေမှာဆက်လက်တိုက်ခိုက်နေကြပါတယ်။ Dale Azor ဒေသကလေကြောင်းတိုက်ခိုက်မှုအတွင် IS တွေရဲ့ရင်းနှင်းတင်ကားလေးစီးနဲ့တခြားကားတစ်စီးကိုဖျက်ဆီးနိုင်ခဲ့တယ်လို့အရှေ့အလယ်ပိုင်းဒေသစစ်စင်ကိုကဲအမေရိကန်စစ်ဌာနချုပ်ကပြောဆိုပါတယ်။အရှေ့အလယ်ပိုင်းဒေသမှာအစွန်ရောက်ဝါရခေါင်းထောင်ထလာတာအနောက်နိုင်ငံတွေရဲ့နေချက်ကိုလိုရင်ဝါရနဲ့သူတို့ရဲ့ဗျူဟာမြောက်အမားယွင်းတွေကြောင့်သာဖြစ်တယ်ဆိုပြီးအီရန်သမ္မတကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဂျာတာရီနီကုလသမဂ္ဂထွေထွေညီလာခံမှာသမ္မတဟက်ဆန်ရူဟန်နီကအကြမ်းဖက်ဝါရကိုတံပြန်ခုခံဖို့ဒေသရင်းကအလယ်လက်ဝါရီနိုင်ငံရေးသမားတွေခေါင်းဆောင်တွေအနေနဲ့ဦးဆောင်မှုပေးရမယ်ဆိုပြီးတော့လည်းပြောဆိုပါတယ်။လုံခဲ့တဲ့အပတ်ကအာဖဂန်နစ္စတန်မြို့တော်အနီးကဒေသတစ်ခုအတွင်းတာလီဘန်အကြမ်းဖက်သမားတွေကလူဒရာဇင်လောက်ကိုတပ်ဖြတ်ခဲ့တယ်လို့အာဖဂန်အရာရှိတွေကပြောပါရယ်။ဂါဇနီဒေသအဂျရက်စတန်ခရိုင်အတွင်းအကြမ်းဖက်သမားတွေကလူ၁၂ယောက်ကိုခေါင်းဖြတ်ကွပ်မျက်ခဲ့တဲ့အကြောင်းအာဏာပိုင်တွေကပြောဆိုလိုက်တာပါ။ကဘာလုံးဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီး44နိုင်ငံတက်ရောက်မဲ့အစည်းအဝေးတစ်ရပ်ကိုအမေရိကန်ပြည်ထောင်စုကဒီကနေ့အင်ရှင်ဖြစ်လက်ခံကျင်းပတဲ့အခါအီဘိုလာရောဂါတိုက်ပွဲရေးကိစ္စဟာအဓိကအကြောင်းအရာဖြစ်မယ်လို့ခန့်မှန်းထားကြပါတယ်။အီဘိုလာရောဂါဆိုင်ရာကျက်တဲ့ဖြစ်ရှင်ရေးနိုင်ငံတကာအကူအညီပို့ပေးကြဖို့မစ္စတာအိုဘားမားကကုလသမဂ္ဂညီလာခံတစ်ခုအတွင်ပန်ကြားခဲ့ပြီးတဲ့နောက်ဒီအစည်းအဝေးကိုကျင်းပခဲ့တာပါ။
တရင်အချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတ်သိန်ကြီးလိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Glenn Von Calio ဖြစ်ပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုဒီနေ့၅ချိန်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဒီမှာသတင်းအဆုံးသတ်ပြရစေတောတာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.